အမေရိကန်စစ်သည်မောနှစ်ဆင့်ဟာဒီကနေ့တနင်္ဂနွေနေ့မှာထိုင်ဝမ်ရေလက်ကြားကိုဖြတ်တန်းနေတယ်လို့အမေရိကန်ရေတပ်ကပြောပါတယ်။ထိုင်ဝမ်ကိုအမေရိကန်အောက်တတော်ဥက္ကဋ္ဌနန်စီပလိုစီတွားရောက်ပြီးခဲ့ကအမေရိကန်စစ်သည်မောတွေဖြတ်တန်းတာဒါဟာပထမဆုံးအကြိမ်ဖြစ်ပါတယ်။အမေရိကန်အမတ်ခွန်ရေတပ်ကစစ်သည်မောတွေဖြစ်ကြတဲ့ USS Antietam နဲ့ USS Chancellorville တို့ကထိုင်ဝမ်ရေလက်ကြားကိုပုံမှန်ဖြတ်နေကြအတိုင်းဖြတ်သွားကြတာဖြစ်ပါတယ်လို့အမေရိကန်ရေတပ်ကဆိုပါတယ်။နိုင်ငံတကာရေပြင်ကနေဖြတ်သွားတာဖြစ်တယ်လို့လည်းပြောပါတယ်။တရုတ်နဲ့ထိုင်ဝမ်ကားကြီးအကြားကထိုင်ဝမ်ရေလက်ကြားဟာ160ကီလိုမီတာကျယ်ဝန်းပါတယ်။အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌကထိုင်ဝမ်ကိုတွားရောက်လဲပတ်ပြီးတဲ့အခါတရုတ်ဟာစစ်သမော့တွေလေရင်တွေပြင်တာဝေးပစ်ဒုံးကျည်တွေကိုပါအသုံးပြုပြီးထိုင်ဝမ်ရေလက်ကြားနဲ့ကမ်းခြေတစ်လျှောက်မှာစစ်ရေးလေ့ကျင့်ခဲ့ပါတယ်။တရုတ်ကထိုင်ဝမ်ကိုသူ့အချုပ်ချာအာဏာပိုင်နိုင်ငံနယ်မြေတစ်ခုဖြစ်သတ်မှတ်ထားပြီးထိုင်ဝမ်ကတရားနိုင်ငံဖြစ်ခွဲထွက်ကြေညာမှာကိုတိမခံကြောင်းကြေညာထားပြီးလည်းဖြစ်ပါတယ်။အမေရိကန်ကတရုတ်တနိုင်ငံနဲ့မူဝါဒကိုလက်ခံထားပြီးလည်းထိုင်ဝမ်နဲ့အလွတ်သဘောဆက်ဆံရေးကိုလည်းတည်ဆောက်ထားတာပါ။ထိုင်ဝမ်ရဲ့အနာဂတ်ကိုထိုင်ဝမ်မှာနေထိုင်သူတွေကသာဆုံးဖြတ်ရမယ်လို့အမေရိကန်ကပြောပါတယ်။